ဟုတ်ကဲ့ပါခင်ဗျာတကြံတကြံတဲ့တခြင်းတွေကိုခွင့်ပြုပေးမဲ့စစ်စစ်မဲ့ကောမဒီတစ်ခုကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကဖွဲ့စည်းလိုက်ကြောင်းတကြံတချင်းနဲ့တန်ကြက်စာသားတွေကိုအဲ့ဒီစစ်စစ်ရေးကော်မတီစီအခုလ22ရက်နေ့နောက်ဆုံးထားတင်ပြရမှာဖြစ်ကြောင်းနိုင်ငံပိုင်ကျေးမှုသတင်းစာကနေဖော်ပြလိုက်တာပါသတင်းမီဒီယာထိန်းချုပ်မှုကိုမလိုလားတဲ့စာနယ်ဇင်းသမားအများစုကတော့အခုလိုရိုးရာတကြံတချင်းနဲ့တန်ကြက်စာသားတွေကိုစစ်စစ်မဲ့အစီအစဉ်ကိုမလိုလားကြပါဘူးမြန်မာနိုင်ငံစာနယ်ဇင်းကောင်စီဥက္ကဋ္ဌဝါရင်သတင်းစာဆရာမောင်ဝန္တကဆိုရင်မြန်မာနိုင်ငံမှာစင်စာစနစ်ပပျောက်တည်နေတဲ့အချိန်မျိုးမှာအခုလိုတကြံတချင်းနဲ့တန်ကျက်စာသားစစ်စစ်မဲ့ကော်မတီပေါ်လာတာဟာစင်စာဌာနတစ်ခုပေါ်လာတာပဲလို့ထောက်ပြပါတယ်
။ကျွန်တော်ကတော့မြင်တာကျွန်တော်တို့တိုင်းပြည်မှာစင်စာစနစ်ခေတ်ကုန်သွားပြီ။စင်စာစနစ်မရှိတော့ဘူးလို့တာဗေးစစ်စစ်ရတယ်မရှိတော့ဘူးဆိုတော့ကျန်တဲ့နေပြည်တော်မှာလည်းစင်စာစနစ်တော့မရှိတော့ဘူးလို့ယူဆတာ။စင်စာစနစ်ကတချို့နေရာတွေမှာပြန်ပေါ်လာပြီ။အဲ့လိုပဲကျွန်တော်သဘောထားတယ်လို့
။ဒီနေ့ရန်ကုန်တကြံမှာတန်ကျက်အဖွဲ18အဖွဲကလည်းပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ရှင်လဲလျှောက်တာပြားလဲဆွဲတာအကြောင်းအရာတွေရေးသားပြီးပြိုင်ပွဲဝင်မဲ့ဟာတတိယဆောင်မောင်မြတ်တာနဲ့အဖွဲ့ကတော့ပြိုင်ပွဲဝင်ဖို့စာသားအတွက်စစ်စစ်ရေးကော်မတီအဖွဲ့ကိုလာမဲ့ရပ်ပိုင်းတွင်တင်ပြမယ်လို့ RFA ကိုအတည်ပြုပြောပါတယ
်ကျွန်တော်တို့ကအခုလူလူပဲ့ပင်တန်ဆိုပြီးလုပ်တဲ့ခါကျတော့ကျွန်တော်တို့လူလူပဲ့ပင်တန်ဆိုတဲ့နေရာမှာရှင်လဲလျှောက်တာပြားလဲဆွဲတာဆိုတဲ့အကြောင်းအရာတွေကိုရေးပြီးတော့အာဘတ်တန်ကြရေရင်ဝင်ရမယ်အဲ့ဒီစာတွေတင်တဲ့ခါကျတော့တို့တင်မှာဆိုတော့ကျွန်တော်တို့က16ရက်နေ့မှာတင်မယ်လို့ပြောထားတယ
်မန္တလေးတကြံအတွက်တော့မန္တလေးတိုင်းအစိုးရအဖွဲ့ကလောလောဆယ်အထိတကြံတချင်းနဲ့စာသားစစ်စေးရေးကော်မတီဖွဲ့စည်းထားတာမရှိသေးဘူးလို့မြို့ခံအမှုပညာရှင်တွေကပြောပါတယ်။မန္တလေးမြို့ကလူရှင်တော်ဥပပါလေးက
ကျွန်တော်ကဒါတွေကတိုင်းပြည်မှာလိုအပ်နေတာတွေတိုင်းပြည်မှာအုပ်ချုပ်တဲ့မင်းများရဲ့လိုအပ်တာတွေခြားစားနေတာတွေအဲ့ဒီပိုင်းတွေကိုကျွန်တော်ကတန်းကြထိုးမှာဆိုတော့ဒါတို့သူတို့ပြောပြီးတော့ထိုးရင်ကိုဒါကကျွန်တော်ဘက်ကကျုံနေပြီပေါ့ဗျာကျွန်တော်ကဒါလူလူရဲ့ကိုယ်စားကျွန်တော်တို့ကတန်းကြထိုးမှာလျှက်စင်းပြီးဒီပညာရေးတရားဥပဒေဒါတွေခြားစားနေတာတွေဒါကျွန်တော်တို့ကတန်းကြထိုးမှာဘူးဒါကျွန်တော်တို့ကမဟုတ်တာမှလောက်တာမှတောင်းပြပုံကံမယ်လို့လောက်ကြံမယ်လို့ဒါတွေလောက်တာမှမဟုတ်ပဲနဲ့
ရန်ကုန်တိုင်းအစိုးရအဖွဲ့ကဖွဲ့စည်းထားတဲ့တကြံတန်ချက်နဲ့တချင်းစာသားစစ်စေးကော်မတီမှာဘယ်သူတွေပါဝင်တယ်ဘယ်လိုမှုတွေနဲ့စင်စာလုပ်မယ်ဆိုတာတွေနဲ့ပတ်သက်လို့လူသိရှင်ကြားထုတ်ပေါ်ကြေညာထားတာမရှိသေးပါဘူးရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့မဟာတကြံတချင်းတန်ချက်စစ်စေးကော်မတီအဖွဲ့အကြီးအကဲဖြစ်သူစီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးတန်းဝင်းကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့သူ့ရဲ့လက်ကင်တယ်လီဖုန်းပိတ်ထားတဲ့အတွက်မေးမြန်းလို့မရခဲ့ပါဘူးလူရှင်တော်မောင်မြတ်တာကတော့ဒီကော်မတီမှာတကြံတန်ချက်အကြောင်းနားလည်သူတွေပါဝင်သင့်တယ်လို့ထောက်ပြပါတယ
်တကြံတန်ချက်နဲ့ပတ်သက်ပြီးတော့နားလည်ဖန်စားဆင်းလို့တတ်တဲ့လူတွေပါလိမ့်မယ်လို့ထင်တာပဲဗျာအဲ့တော့နားလည်တကြံခံစားတတ်တဲ့လူကြီးတွေပါပါစေလို့ပဲဆုတောင်းပါတယ်ခင်ဗျာ
အခုလိုစာပေစစ်စေးရေးဌာနကိုပြည်ထောင်စုအစိုးရကလုံးဝဖျက်သိမ်းပြီး6လကျော်အကြာမှာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကစာသားစစ်စေးမဲ့ကော်မတီတရဖွဲ့စည်းလိုက်တာကိုလေ့လာသူတွေအကြားဝေဖန်စရာဖြစ်သွားခဲ့ပါတယ်။ဒီလိုမျိုးစာပေလွတ်လပ်ခွင့်ကိုအားပေးမှုထိန်းချုပ်မှုဖြစ်ရတွေဟာတက်ဆိုင်ရန်တိုင်းဒေသကြီးအစိုးရအဖွဲ့တွေရဲ့မူပေါင်းဆုံးဖြတ်ချက်နဲ့ပဲတက်ဆိုင်တယ်လို့စာရေးဆရာမောင်ဝန်တကထောက်ပြပါတယ်
။ဒီဟာကိုအကြောင်းပြုပြီးတော့နောက်ပိုင်းဘေးနေဘေးဒီမှာပါကူးဆက်လာနိုင်နေပါ냐လဲဆိုတော့ကျွန်တော်ကြူပြီးတော့ဟောခဲ့မထုတ်ချင်ဘူး။ဒါပေမဲ့ဒီကြောင်းတကာထားတရားတစ်ခုစမ်းဖြစ်နေတဲ့ဥစ္စာတွေကတော့ကျွန်တော်တို့ကအရင်ကလည်းတွေ့ခဲ့ကြူရပဲ။ဥပမာဆိုရင်ဗျာတချို့ကြည်နယ်နဲ့တိုင်းဒေသကြီးတွေမှာစာရေးဆရာတွေရဲ့စာပေဟောပြောဝဲတွေနော်စာပေပေါ်နေအချိန်မှခန်းတာတွေလွတ်လွတ်လပ်လပ်လုပ်လို့ရတာပဲ။ဟောလို့ပြောလို့ရတယ်။တိုင်းဒေသကြီးအစိုးရဖွဲ့တွေကိုယ်တိုင်ရနေပြီးတော့စာရေးဆရာတွေနဲ့ရင်းနှီးနှီးတွေ့ဆုံပြီးတော့နှုတ်ဆက်ပြီးတော့ပြောကြဆိုကြပါလေ။အဲ့ခံနေအဲ့လိုနေရာတွေရှိတယ်လို့တိုင်းဒေသကြီးတချို့ကြတော့စာသူတော်တွေဟောပြောဝဲတွေစာပေဟောပြောဝဲတွေလုံးဝခုမတူဘူး။စာရေးဆရာတွေစင်ပေါ်တက်လို့မရဘူးတဲ့နေရာတွေလည်းရှိတာပဲ။အဲ့တော့အဲ့ဒါကတော့ကြောင်းတကားကဒီလိုတစ်ပုတ်ဆန်းဖြစ်နေတယ်လို့ကျွန်တော်ပြောချင်ပါတယ
်။ဒီနေ့ရန်ကုန်တကြံအတွက်မန်းတပ်တွေဆောက်လုပ်ဖို့ခွင့်ပြုချက်ပါမစ်တွေစတင်ချထားပေးလိုက်ပြီဖြစ်ပြီးလာမယ့်သတင်းပတ်အနေငယ်အတွင်းခွင့်ပြုချက်ရထားတဲ့မန်တပ်တွေစတင်ဆောက်လုပ်ကြတော့မယ်လို့သိရပါတယ်ခင်ဗျာ